မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ1ရက်တောကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ညနေနားဆင်မဲ့တဲ့နေ့မှာတော့ဗင်နီဆိုလာတက်ခံခေါင်းဆောင်ကသူ့ကိုချင်းချောက်ဖို့ကြိုးပမ်းတဲ့အနေနဲ့ဇနီးဖြစ်သူရဲ့တက်ခံကိုလူညွန်ရေးအာဏာပိုင်နဲ့ရောက်လာတဲ့အကြောင်းပြောလိုက်ပါတယ်။ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကို2019ဆင်ချက်ချထားတဲ့ပေါ်တရားလွတ်တော်ချုပ်မှာဒီနေ့ပဲအယူခံတင်သွင်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောက်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရဲစည်းကမ်းဖောက်ဖျက်မှုနဲ့ထောင်ဒဏ်ချခံခဲ့ရတဲ့ဒူရဲမှုဟောင်းမိုးရံတိုင်းဒီကနေ့အင်းစိန်ထောင်ကပြန်လွတ်ပါပြီ။သူချမှတ်ခံလိုက်ရတဲ့ရဲစည်းကမ်းဖောက်ဖျက်မှုအပေါ်မှာဒူရဲမှုဟောင်းကဘယ်လိုမြင်ပါသလဲ
။ဒီရဲစည်းကမ်းတိုင်းမျိုးဥပဒေဆိုတာကျွန်တော်တို့ဒီဒေါ်ရီနဲ့ဒီဥပဒေရဆိုရင်စံချိန်စံညုံးမိတဲ့
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်တရားလွှတ်တော်ရှေ့နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုလာမယ့်ဖေဖော်ဝါရီလ15ရက်နေ့မှာတော့နောက်ဆုံးစီရင်ချက်ချမှတ်တော်မှာဖြစ်ပါတယ်။စစ်ရေးပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေထဲမှာလူမမဲ့ကလေးတွေအရွယ်မရောက်သေးတဲ့ကလေးတွေစိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုဘလို့ကူစားကြမလဲဆိုတာနဲ့ကယားပြည်နယ်လွိုက်ကော်မြို့ကကန္နာဟေဝံပန်းချံထဲမှာစိုက်ထူလိုက်တဲ့ဗိုလ်ချုပ်ကျေးရုပ်ဖျက်ပေးဖို့တောင်းဆိုတဲ့ကရင်လူငယ်အယောက်20ကိုရဲကဖမ်းဆီးလိုက်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့တောက်ကြညက်နေခြင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဗင်နီဆိုလာတက်ခံခေါင်းဆောင်ဟွမ်ဂွာရီတို့ကသူ့ကိုချင်းချောက်ဖို့ကြိုးပမ်းတဲ့အနေနဲ့ကာကတ်စ်မြို့တော်ကဇနီးဖြစ်သူရဲ့တက်ခံကိုလူညုံရေးအာဏာပိုင်တွေရောက်လာတဲ့အကြောင်းပြောဆိုလိုက်ပါတယ်။လူများကြောက်ကြတဲ့အထူးရဲထောက်လှမ်းရေးတွေမနေ့တုန်းကရောက်လာခြင်းမှာဇနီးဖြစ်သူဖာဗီယန်နာကိုမင်းမြန်းခဲ့တဲ့အကြောင်းလည်းပြောဆိုထားပါ။ရဲတွေရောက်လာခြင်းမှာတနည်းနဲ့ရှစ်လအရွယ်သမီးငယ်နဲ့အဖွားဖြစ်သူရှိနေပြီးကလေးစာတစ်ခုခုဖြစ်ခဲ့မယ်ဆိုရင်ဆိုရှယ်လစ်ခေါင်းဆောင်နီကိုလတ်စ်မာဒူရိုအစိုးရမှာတာဝန်ရှိလိမ့်မယ်လို့လည်း Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။မာဒူရိုအစိုးရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူး။ရဲတွေရောက်လာခြင်းမှာတက်ခန်းကိုအပြေးလွှားရောက်လာကြပြီးအိုးတွေခွက်တွေတီးကြတဲ့အိမ်နာနေခြင်းတွေကိုကျေးဇူးတင်တဲ့အကြောင်းလဲအတိုက်ခံခေါင်းဆောင်ဂွာရီတို့ကသတင်းတောက်အနေနဲ့တွေ့ဆုံညီမှာပြောဆိုထားပါရဲရဲလူရက်ကိုအိမ်နာနေခြင်းတွေကပြစ်တင်ရှုတ်ချပြောဆိုခဲ့ကြသလိုဇနီးနဲ့သမီးဖြစ်သူတို့ကိုကာဝယ်ဆော့ရှော့ပေးကြတယ်လို့လည်းပြောပါတယ်ရဲတွေကတော့သတင်းရဖို့ရှာဖွေခဲ့ကြပြီးတဲ့နောက်ပိုင်းမှာပြန်လည်ထွက်ခွာသွားတယ်လို့လည်းသတင်းတွေကဖော်ပြထားကြပါတယ
်အမေရိကန်နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးဆိုင်ရာတင်းမာမှုအခြေအနေပြောင်းပြန်ဖြစ်သွားနိုင်တယ်လို့တရုတ်ဒူးဝင်ကြီးချုပ်လူဟေးနဲ့အင်ပြူတော်မှကြားသာပရင်းတွေဆွေးနွေးပြီးမှသမ္မတဒေါ်နယ်ထရမ့်ကအပြည့်သဘောပြောကြားခဲ့ပါတယ်အားလုံးစင်ပြေပြေသဘောတူနိုင်မယ်ဆိုရင်အမေရိကန်နဲ့တရုတ်ကြားမှအကြီးကျယ်ဆုံးကုန်သွယ်ရေးသဘောတူညီချက်ကြီးတော်မှဖြစ်နိုင်တယ်လို့သမ္မတထရမ့်ကဆိုပါတယ်ညနိုင်ဆွေးနွေးမှုကလည်းအဆင်ပြေတယ်လို့ပြောပါရယ်စီးပွားရေးအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးကအရေးကြီးတဲ့အခြေအနေကိုရောက်နေတယ်လို့တရုတ်သမ္မတရှီကျင်းပင်ကသမ္မတထရမ့်ကိုပေးပို့တဲ့စာထဲမှာရေးသားထားတဲ့အကြောင်းစကားပြန်ကဖတ်ပြခဲ့ပါရယ်နှစ်ဖက်လုံးအပြန်အလှန်လေးစားမှုနဲ့ရှေ့ဆက်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းနဲ့ကုန်သွယ်ရေးကိစ္စသဘောတူညီချက်ရမယ်ဆိုရင်တော့နှစ်ဖက်ပြည်သူတွေသာမကနိုင်ငံတကာအတိုင်းဝိုင်းအတွက်အားတက်စရာဖြစ်လိမ့်မယ်လို့တရုတ်သမ္မတကစာထဲမှာရေးပါရယ်အခုလိုစာရေးသားပေးပို့တဲ့ပေါ်သူအလေးထားတယ်လို့သမ္မတထရမ့်ကပြောဆိုခဲ့ပါရယ်ဗန်နာရေးဝန်ဆောင်မှုဘိုင်းနဲ့တခြားကိစ္စတွေအတွက်ဈေးကွက်တွေကိုတရုတ်တို့ကဖွင့်ထားပေးပေမဲ့စိုက်ပျိုးမွေးမြူရေးနဲ့ကုန်ထုတ်လုပ်မှုအတွက်ဈေးကွက်ဖွင့်မပေးရင်တော့သဘောတူညီမှုဖြစ်မှာမဟုတ်ဘူးလို့သမ္မတထရမ့်ကသတင်းတောက်တွေနဲ့အင်ပြူတော်ရုံးကမ်းမှာပြောကြားခဲ့ပါတယ်
။အမေရိကန်ကမြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာတိုးတက်မှုတွေအကန့်အသတ်နဲ့သာရှိနေတဲ့အကြောင်းမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတယ်လမန်စတီဖင်ဘီဂန်ကပြောဆိုလိုက်ပါတယ်။လက်ရှိအခြေအနေထက်ပုံမတိုးတက်ဖို့လိုလားရင်လည်းလွန်ခဲ့တဲ့6လအတွင်းဖြစ်ထွန်းမှုတချို့သာရှိခဲ့ပြီးဒီတဲ့ပုံမျှော်လင့်ထားတာတွေလည်းရှိနေစေဖြစ်တဲ့အကြောင်းစတန်ဖို့ဒက်တိုမှမင်းငွန်းပြောကြားမှာထည့်သွင်းပြောဆိုသွားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းတို့နောက်တစ်ချိန်ထိပ်သီးတွေ့ဆုံမှုခံမှန်းချက်တွေထွက်ပေါ်နေချိန်မှာပဲအမေရိကန်ထူးတယ်မှန်ရဲ့မှတ်ချက်ပြီးပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ထိပ်သီးတွေ့ဆုံမဲ့အချိန်နဲ့နေရာကိုတော့ရှေ့သတင်းပတ်တဲ့အကြေညာမယ်လို့လည်းမနေ့တုန်းကပဲသမ္မတထရမ့်ကပြောဆိုထားတာပါထိပ်တန်းလျော့ဝဲချင်မဟုတ်တဲ့အတွက်တွေ့ဆုံမဲ့နေရာကိုအများသိပြီးသားဖြစ်နိုင်တယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါဖေဖော်ဝါရီလနောက်မင်းလောက်မှာကျင်းပမယ်လို့ခမန့်ထားတဲ့ဒုတိယတစ်ချိန်ထိပ်သီးဆွေးနွေးပွဲကိုတော့ဗီယက်နမ်နိုင်ငံမှာကျင်းပဖြစ်လိမ့်မယ်လို့လည်းသတင်းတွေထွက်ပေါ်နေတာပါထိုင်းနိုင်ငံကလည်းတွေ့ဆုံပြင်းမဲ့နေရာတစ်ခုဖြစ်နေတဲ့သတင်းတွေကဖော်ပြနေကြပါတယ်
အမေရိကန်ပြည်ထောင်စုမှာနေဆက်တိုင်းကာယီကိစ္စအပါအဝင်နေဆက်လုံခြုံရေးနဲ့လူ့ရေးမှုကြီးကြပ်ရေးဆိုင်ရာကိစ္စတွေကိုသဘောတူညီမှုရအောင်ညှိနှိုင်းဆွေးနွေးနေကြတဲ့လွှတ်တော်အထူးကော်မတီဟာအချိန်ဖြုန်းနေတာသာဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲကတိအတိုင်းမက္ကဆီကိုနေဆက်မှာတိုင်းကာနိုင်ဖို့အသုံးစရိတ်ကိုလွှတ်တော်ကအတိပြုမပေးရင်အရေးပေါ်အခြေအနေကြီးညာပြီးတော့တိုင်းကာစီရအောင်လုပ်မယ်လို့လည်း New York Times သတင်းစာနဲ့ပြုတ်လုတဲ့မင်းမြန်ကမ်းမှာသမ္မတထရမ့်ကရည်ညွှန်းပြောကြားသွားပါတယ်။ Republican နဲ့ Democrat အမတ်တွေပါတဲ့အထူးကော်မတီကနေဆက်လုံခြုံရေးအပါအဝင်အစိုးရအသုံးစရိတ်အတွက် February 15ရက်မတိုင်ခင်မှာသဘောတူညီမှုရအောင်ညှိနှိုင်းနေကြတာပါတကယ်လို့သဘောတူညီမှုမရခဲ့ရင်တော့အစိုးရလုပ်ငန်းတွေနောက်တစ်ခါထပ်ပြန်ပြီးတော့ရပ်ဆိုင်းရမယ့်အခြေအနေရောက်နိုင်ပါတယ်တစ်ချိန်တည်းမှာပဲ American တောင်ပိုင်း Mexico နယ်စပ်မှာလုံခြုံရေးဆောင်ရွက်ဖို့စစ်သား3500ကိုဆေးလွှတ်မယ်လို့ Pentagon စစ်ဌာနချုပ်ကပြောပါတယ်ဘဟုအမေရိကနိုင်ငံတချို့ကထောင်ထဲချီသူတွေဟာ Mexico နယ်စပ်ကိုဖျက်ချော်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်ခိုးလုံခွင့်တောင်းခံဖို့ကြိုးစားနေကြတာနဲ့အတူအမေရိကန်နယ်စပ်မှာနယ်စပ်လုံခြုံရေးတာဝန်ရှိသူတွေကလုံခြုံရေးဆိုင်ရာလေ့ကျင့်မှုတွေကိုဇက်တိုက်လုပ်နေကြပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရိုက်တာသတင်းတော်ကိုအလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လေးဝက်ချက်အုပ်ရီဖောက်ပြမှုနဲ့ထောင်နာခွနှစ်စီရင်ချက်ချထားတဲ့ပေါ်တရားလွတ်တော်ချုပ်မှာဒီနေ့ပဲအယူခံတင်သွင်းလိုက်ပါတယ်စီရင်ချက်ပေါ်အယူခံကိုရန်ကုန်တိုင်းတရားလွတ်တော်ကဒီလဆန်းမှာပယ်ချလိုက်တဲ့အတွက်ခုနောက်ဆုံးနေပြည်တော်ကပြည်ထောင်စုတရားရုံးချုပ်မှာအကျိုးဆောင်ရှင်းနေပြီးအယူခံထပ်မံတင်သွင်းလိုက်တာပါတောက်တရားရုံးရဲ့မှာရုံးနဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်မှုတရားလွတ်တော်ချုပ်ကိုတင်ပြထားပြီးတရားမျှတမှုရှိရှိနဲ့သတင်းတော်တွေပြန်လည်လွတ်မြောက်လာဖို့မျှော်လင့်တဲ့အကြောင်းလဲရိုက်တာသတင်းဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်သတင်းတော်ကိုအလုံးနဲ့ကိုကျော်စိုးတို့တော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စုံစမ်းသတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလတဲ့ဖမ်းဆီးခံခဲ့ရပြီးရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လက်ဝဲသတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းသတင်းတောက်တွေဟာသတင်းစုံစမ်းနေချိန်မှာအမှုစဉ်ဖမ်းဆီးခံရတာဖြစ်တဲ့အကြောင်းတရားခွင်မှာအမှုသည်တွေဘက်ကခြေပါထားတာပါသတင်းတောက်တွေကိုအမှုစဉ်ဖမ်းဆီးမှုဆွဆွဲချက်နဲ့ပတ်သက်လို့တရားခွင်မှာထွက်ဆိုခဲ့တဲ့ဒူရဲမူဟာမူရဲနိုင်ကိုတော့ရစီကံပေါ်ပြမှုနဲ့1200နှစ်ကြာခံနေရကဒီနေ့ပဲပြန်လွတ်လာပါတယ်။ရန်ကုန်မြို့အင်းစိန်ချင်းထောင်ကပြန်လည်လွတ်မြောက်လာတဲ့ရဲရရှိဟောင်းကတော့သူ့အနေနဲ့ရစီကံပေါ်ပြတဲ့လူရဲမျိုးကျွလွန်ခဲ့တာမရှိဘူးလို့ယုံကြည်ထားတဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးချယ်တင်မြောက်ခံထားရတဲ့အစိုးရဟာငြိမ်းချမ်းစွာထုတ်ဖော်ဆန္ဒထုတ်ဝေသူတွေတော်တော်များများကိုဖမ်းဆီးပြီးတော့အခြေခံလူ့အခွင့်အရေးတွေကိုချိုးဖောက်နေတယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာဥပဒေတွေကိုအသုံးချပြီးတော့ဝေဖန်သူတွေကိုဖိနှိပ်မှုတွေပုံများလာတယ်လို့ Dashed Hopes ရိုက်ချိုးခံရတဲ့မျှော်လင့်ချက်များဆိုတဲ့အစီရင်ခံစာမှာမိမောင်းထိုးပြထားပါတယ်။
Our key recommendation is for the government of Myanmar to stop using criminal laws against peaceful speech and peaceful assembly.
HRW ကအဓိကအကြံပြုတာကတော့ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုရာဇဝတ်ကြောင်းဥပဒေတွေတုံးပြီးဖိနှိပ်နေတာရပ်ဖို့နဲ့ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုစုဝေးလို့အကျဉ်းချခံထားရသူတွေကိုပြန်လွှတ်ပေးဖို့ဖြစ်ပါတယ်။ဒါအပြင်ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုဖိနှိပ်အရေးယူဖို့အသုံးပြုခဲ့တဲ့ဆက်ပြီးတော့အသုံးပြုနေတဲ့ဥပဒေတွေကိုပြင်ဆင်ဖြည့်ဆွက်ရေးသားပြီးတော့အလေးအနက်လုပ်ပါလို့လည်းဒီမြန်မာအစိုးရကိုတောင်းဆိုတယ်လို့ HRW အဖွဲ့ဥပဒေရေးရာအကြံပေးပုဂ္ဂိုလ်လင်ဒါလက်ထီယာကရန်ကုန်မှာလုပ်တဲ့အစီရင်ခံစာထုတ်ပြန်ပွဲမှာပြောသွားတာပါအစိုးရဒါမှမဟုတ်စစ်တပ်အပေါ်ဝေဖန်သူတွေကိုဆက်သွယ်ရေးပုံမှန်တစ်ခုဖြစ်တဲ့ပုံမှန်66ဂါကြီးအပြင်တခြားဥပဒေတွေအသုံးပြုပြီးတော့ဖမ်းဆီးတရားစွဲထားတဲ့အမှုတွေကို HRW အစီရင်ခံစာမှာအသေးစိတ်ရေးထားပါတယ်သတင်းတောက်တွေဆိုရင်လည်းဆက်သွယ်ရေးပုံမှန်မတရားအသင်းဆက်သွယ်မှုဥပဒေတခါနိုင်ငံတော်လျှို့ဝှက်ချက်ဥပဒေသတင်းမီဒီယာဥပဒေလေးချောင်းရံကာကွယ်ထိန်းသိမ်းရေးဥပဒေတွေနဲ့ဖမ်းဆီးတရားစွဲခံရတဲ့အကြောင်းတွေကိုအစီရင်ခံစာမှာရေးပါတယ်။ဥပမာတစ်ခုအနေနဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့1900နှစ်ချခံထားရတာကိုပြောထားပါတယ်။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေကိုအကာအကွယ်ပေးဖို့နဲ့ငြိမ်းချမ်းစွာစုဝေးဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးနေတဲ့ဥပဒေတွေကိုပြင်ဆင်နိုင်ရတဲ့အတွက်နိုင်ငံတကာကဒီမြန်မာပေါ်ဖိအားပေးဖို့ကိုလည်းစာမျက်စာနာ88မျက်နှာပါတဲ့ HRW အစီရင်ခံစာရမှာတိုက်တွန်းထားပါတယ်ရှင်
အမေရိကန်ကိုကိုဝင်ဆောင်တရုတ်နိုင်ငံသူအမျိုးသမီးတွေကိုခေါ်ဆောင်လာတဲ့ဥပဒေမဲ့လောက်ရတဲ့နဲ့ဆက်နွယ်ပြီးလူ20ကိုတရားစွဲဆိုအရေးယူလိုက်ကြောင်းအမေရိကန်အာဏာပိုင်ကပြောလိုက်ပါတယ် အမေရိကန်မှာမူပွားတဲ့ကလေးတွေအလူလျောက်နိုင်ငံသားဖြစ်ခွင့်ရှိကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကခီးသွွားလုပ်ငန်းရှင်၃ယောက်ကိုမနေ့တုန်းကပဲဖမ်းဆီးလိုက်ပြီးပူပေါင်းကြံစည်မှုပြည်ဝင်ဗီဇာမမှန်မကန်ရယူမှုငွေမဲခွာချမှုတွေနဲ့ရေးယူခဲ့တာပါ။ကြံတဲ့မတင်ကားသူအများစုကတော့တရုတ်နိုင်ငံကိုပြန်ထွက်ပြေးသွားပြီလို့ယူဆတဲ့အကြောင်းလဲအမေရိကန်အစိုးရရှင်တွေကပြောပါတယ်။အမေရိကန်မှာမူပွားတဲ့ကလေးတွေဟာနိုင်ငံသားဖြစ်ခွင့်ရှိတဲ့ခွင့်လန်းနဲ့ဆွဲဆောင်ပြီးအမေရိကန်ပြည်ထောင်စုရဲ့ဥပဒေတွေကိုချိုးဖောက်နေတာဖြစ်တဲ့အကြောင်းလဲပြောဆိုထားတာပါ။တရုတ်စိုးရရရှိပါဝင်တရုတ်နိုင်ငံကဝင်ငွေအလဲလက်နဲ့ထက်ထန်းစားစုံတွေရကိုဝင်ဆောင်တဲ့အချိန်မှာအမေရိကန်ကိုခီးသွွားခွင့်ရဖို့အကျိုးဆောင်လုပ်ငန်းတွေကိုဒေါ်လာ4000ကနေတသိန်းအထိပေးရတယ်လို့လည်းတရားရုံးအမှုတွေမှာဖော်ပြထားပါတယ်
။အမေရိကန်ကိုကျောင်းသားဗီဇာနဲ့လာလို့ရအောင်လို့တက္ကသိုလ်အတုတွေကိုနဲ့လာကြတဲ့ဒီကျောင်းနိုင်ငံသားသား138ယောက်ကိုရဲကဖမ်းဆီးခဲ့ပြီးတော့နောက်ထပ်ဖမ်းဆီးမှုတွေလုပ်သွားမယ်လို့အစိုးရတာဝန်ရှိသူတယောက်က VOA ကိုပြောကြားခဲ့ပါတယ်။တက္ကသိုလ်အတုမှန်းသိရတဲ့ကျောင်းသားဗီဇာရအောင်လှုပ်ကြသူတွေကိုနှိမ်နှင်းနိုင်ဖို့အမေရိကန်အမိမြေလုံခြုံရေးဌာနကတက္ကသိုလ်အတုကိုဖန်တီးခဲ့တာပါ2015ခုနှစ်တုန်းကမစ်ရှိဂန်ပြည်နယ်ဒီထရိုက်မြို့အပြင်နားမှာရှိတဲ့ Farmington တက္ကသိုလ်ဆိုတဲ့တက္ကသိုလ်အတုတစ်ခုကိုအမိမြေလုံခြုံရေးဌာနကဖန်တီးခဲ့ပြီးကတည်းကဒီတက္ကသိုလ်ကျောင်းဝဲမရှိစာသင်ကမ်းမရှိတက္ကသိုလ်ပညာရေးသင်ကြားရမှာမဟုတ်ဘူးဆိုတာသိရတဲ့နိုင်ငံသားကျောင်းသား600ကျော်ကျောင်းအပ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။ထောင်တန်းတစ်နှစ်ချခံခဲ့ရတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာကြခံရမယ့်ထောင်ကျရက်ပြည့်သွားတာကြောင့်ဒီကနေ့မှပဲအင်းစိန်ထောင်ကပြန်လွတ်လာပါပြီ။သူဟာရဲစည်းကမ်းကိုဖောက်ဖျက်တာမျိုးမရှိဘူးလို့ထောင်ကထွက်ထွက်ချင်းမှပဲသတင်းတောက်တွေကိုမိုးရံနိုင်ကပြောပါတယ်။ဒါအပြင်အဲ့ဒီရဲစည်းကမ်းထိန်းသိမ်းရေးဥပဒေကိုပြင်ဆင်တယ်လို့လဲဆိုပါတယ်ဒီအကြောင်းကိုတော့အင်းစိန်ထောင်ရှိမှာကိုတိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်ရိုက်တာသတင်းတော့တွေကိုခွင့်ပြုချက်မရှိဘဲတွစ်ဆုံမင်းမြန်ခွင့်ပြုခဲ့တယ်ဆိုပြီးရဲစည်းကမ်းဖောက်ပြမှုဥပဒေနဲ့အချင်းကျနေတဲ့ဒူရဲမှုအမိုးရံနိုင်ဟာဒီကနေ့မနက်ပိုင်းကပဲအင်းစိန်ထောင်ကနေပြန်လွတ်လာတာပါရိုက်တာသတင်းတော့တွေကိုတွစ်ဆုံမင်းမြန်တဲ့ကိစ္စမှာရဲစည်းကမ်းဖောက်ပြခဲ့တာမရှိဘူးလို့ထောင်ကထွက်တဲ့ချိန်မှာပဲသူကသတင်းတော့တွေကိုပြောလိုက်တယ်လို့အဲ့ဒီဥပဒေပေါ်သူ့ရဲ့အမြင်ကိုလည်းပြောသွားပါတယ
်ကျွန်တော်ဘက်တစ်ဆောင်လုံးရဲဘက်တစ်ဆောင်လုံးဒီအခုဖြစ်တဲ့ကိစ္စမှာကျွန်တော်ဘာရဲစည်းကမ်းမှာဖောက်ပြတာမရှိဘူးသို့တော့ဖောက်ပြတယ်လို့ပြောလို့ရတာကဒီရဲစည်းကမ်းတိုင်းတဲ့ဥပဒေဆိုတာကျွန်တော်တို့ဒီဒေါ်တွေနဲ့ဒီဥပဒေရဆိုရင်စံချိန်စံညိုးမိတဲ့ဥပဒေတစ်ခုဖောက်တဲ့အတွက်ရဲတပ်ဖွဲ့ဝင်တွေအတွက်အများကြီးနစ်နာတဲ့ဥပဒေတစ်ခုလို့ကျွန်တော်မှတ်ကြည့်တယ်။ဒါကြောင့်မို့ဒီဥပဒေကလည်းဒီဒီမိုကရေစီချစ်တတ်တဲ့လမ်းကြောင်းမှာဒီရဲစခန်းထိန်းသိမ်းဥပဒေကလည်းလုံးဝပြုပြင်ရမယ့်ဥပဒေတစ်ခုလို့ကျွန်တော်မြင်တယ
်။ဦးမိုးရန်တိုင်းအတူအချင်းကြနေစဉ်ကုညီဝန်းရံတဲ့သူတွေကိုလည်းကျေးဇူးတင်စကားပြောသွားပါတယ
်။ကျွန်တော်မိသားစုကိုဒီကျွန်တော်ထောင်ကျနေတဲ့အတွင်းမှာဒီဒူအလုံးကဝင်းရအပိကူညီကြတဲ့အတွက်ကျွန်တော်ကဒီနေရာနေစီတူမြန်မာနိုင်ငံအရရရှိတဲ့ပြည်သူလူထုကိုစီတူအများကြီးတင်ကြောင်းအဲနောက်ပြီးတော့ဝိုင်းဝန်းပံ့ပိုးကြတဲ့အဖွဲ့အစည်းတွေအလုံးကိုလည်းဟိုကျေးဇူးတင်ကြောင်းနောက်ပြီးတော့ဟိုအဝေးရောက်နိုင်ငံမှနေကြတဲ့မြန်မာပြည်ပြည်သားတွေအားအပိကြတဲ့ညီဝန်တော်ကြောင
်းဦးမိုးရင်နဲ့ဟာရိုက်တာသတင်းတော်တွေအမှုမှာတရလူပြတ်တက်တီတယောက်ဖြစ်ပြီးရိုက်တာသတင်းတော်တွေကိုရဲမှုချုပ်တင်ကိုကထောင်ချောက်ဆင်ဖမ်းဆီးခဲ့တာလို့တရခွင်မှာထွက်ဆိုခဲ့သူပါအဲ့လိုထွက်ဆိုခဲ့ပြီးတဲ့နောက်သူ့ကိုအရေးယူထောင်ချတဲ့ပေါ်ဘာမှအညှိုးအတေးမရှိဘဲဗုဒ္ဓဘာသာဝင်တူဖြစ်တဲ့အတွက်ဘာသာရေးရဖြေသိမ့်နိုင်တယ်လို့ပြောပါတယ်ဦးမိုးရန်နိုင်ရက်တီထွက်ဆိုပေးခဲ့တဲ့သူတွေဖြစ်တဲ့ရိုက်တာသတင်းတော်ကိုဝလုံးနဲ့ကိုကျော်စိုးရုံကတော့ထောင်နာ9နှစ်စီချမှတ်ခံထားပြီးအခုထိအကျဉ်းကျနေသေးပါအခုနောက်ဆုံးအချိန်တွေကတော့ကိုဝလုံးနဲ့ကိုကျော်စိုးတို့အတွက်ရာဇဝတ်ပြင်ဆင်မှုအယူခံကိုဦးမိုးရံနိုင်အချင်းတော်ကလွတ်တဲ့နေ့ဖြစ်တဲ့ဖေဖော်ဝါရီ1ရက်တောက်ကြာနေ့မှာပဲသူတို့ရဲ့ကြိုးဆောင်ရှိနေဖြစ်သူဦးခင်မောင်စောကပြည်တော်စုတရားလွတ်တော်မှာတင်သွင်းလိုက်ပြီဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခံသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥကိုနီလုံကြံတက်ဖြတ်ခံရမှုတရားရုံးမှာအမှုစစ်ဆေးနေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်တရားလွှတ်တော်ရှင်နေကြီးဥကိုနီလုံကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့လာမယ့်ဖေဖော်ဝါရီလ15ရက်နေ့မှာနောက်ဆုံးစီရင်ချက်ချမှတ်တော်မှာဖြစ်ပါတယ်ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့တရားခွင်မှာနှစ်ဖက်ရှိနေတဲ့အပိသက်လျှောက်လဲချက်ပေးပြီးတဲ့နောက်မှာတော့နောက်ဆုံးစီရင်ချက်ချမှတ်နေ့ကိုတရားသူကြီးကကြေညာလိုက်တာဖြစ်ပါတယ်ဒီအကြောင်းအပြည့်အစုံကို တော့တရခွင်ကိုကိုတိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောင်မမေခသတင်းပေးပို့ထားပါတယ်
ကွယ်လွန်သွားသူတရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုကိုရုံတင်စစ်ဆေးနေတာနှစ်နှစ်ကျော်လာပြီဖြစ်ပြီး103ချိန်မြောက်တရခွင်အပြီးမှာတော့အပြီးသက်ဆုံးဖြတ်ချက်ချမဲ့ရက်ထွက်လာတာပါရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာကြားနာစစ်ဆေးနေတဲ့ဒီအမှုအတွက်ဒီကနေ့ရုံချိန်မှာတော့လူသက်မှုနဲ့ဆက်ဆက်ပြီးဆွဆွဲခံထားရသူတွေကိုဆွဲချက်တင်ထားတဲ့အပေါ်နှစ်ဖက်ရှေ့နေတွေဘက်ကရှောက်လဲချက်ပေးခဲ့ကြရတာပါဒီကနေ့ရှောက်လွဲချက်တင်ပြပြီးတရားလိုရှိနေတူဖြစ်တဲ့တရားလွှတ်တော်ရှိနေဦးနေလာကတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောသွားပါတယ
်အဲ့ကြောင့်ပြောချင်တယ်ဒီအမှုတင်လာတဲ့အချိန်မှာအမှုကပြီးဆောင်မှုအားနေဒီအကြောင်းအရင်တော့ပြောကြည့်ပါအဲ့တော့အဲ့လိုအချိန်မျိုးမှာနောက်ပိုင်းမှာဒီအမှုကိုစစ်ရင်းနဲ့လိုအပ်တဲ့ဖြစ်စဉ်တွေအားလုံးလုပ်တယ်အဲ့တော့ကရှိနေဒီလိုရဲ့သဘောတူညီတဲ့တရားခဏ်ကြီးအားလုံးစစ်ခွင့်ရအဲ့အချိန်မှာကိုဘက်ကနေပြောဒီမှုပြည်စုံတော့လုံလောက်အောင်ပြည်စုံအောင်ဟိုဆောင်ရပြီးနိုင်ပြီးခဲ့တယ်တာဝန်တည်အောင်ဆောင်ရပြီးခဲ့ဆိုင်ခဲ့တယ်ဖို့ရတယ်ပြီးပြည်စုံတဲ့အချိန်ကိုရောက်ရှိသွားတယ်လို့ယုံကြည်တယ်တရားရုံးကနေပြီးတော့ဥပဒေနဲ့ညီထိုက်တန်နဲ့ပြည်တယ်ဟိုတော့ထပ်မှန်မယ်လို့ညွှန်လင်းထားပါတယ
်ဒီအမှုကိုအထူးခုံယုံဖွဲ့ပြီးတပတ်ကိုနှစ်ကြိမ်စစ်ဆေးခဲ့တာဖြစ်ပေမဲ့လည်းနှစ်ဖက်တင်သွင်းထားတဲ့တပ်တွေအယောက်200နီးပါးကိုစစ်ခဲ့ရတာကြောင့်အခုလောက်ထိကြာမြင့်ခဲ့တာလို့ရှင်းတွေကဆိုပါတယ်ဒီမှုမှာပါဝင်တဲ့တန်တရားနဲ့ဆွဲချက်တင်ခံထားရတဲ့ဇေယဖြိုးကတော့တဖက်ရှင်းတွေဘက်ကဒီကနေ့ရှောက်လဲချက်တွေဟာမှန်ကန်မှုမရှိသလိုပြစ်မှုကျူးလွန်ကြောင်းတပ်တွေပြနိုင်တာမရှိတာကြောင့်တရားမျှတစွာဆုံးဖြတ်ပေးဖို့တောင်းဆိုလိုက်ပါတယ်
တော့တရားဥပဒေနဲ့ညီအမှန်တိုင်းလွတ်လပ်စွာနဲ့ဇေယယုံကဆုံးဖြတ်ပေးဖို့ကျွန်တော်တောင်းဆိုချင်တယ်နိုင်ငံတော်သမ္မတကြီးနဲ့တကွာဒါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေနဲ့လည်းဒီအမှုကိုအမှန်တိုင်းတရားဥပဒေနဲ့ညီအမှန်တိုင်းပြည်အမှန်တိုင်းလုပ်ပြပေးပါလို့ကျွန်တော်အနေနဲ့ဒီနေရာနေတော့တရားရုံးကိုစဉ်းစားပေးဖို့ဒါညီတောင်းဆိုချင်ပါတယ်အဲ့ဒီလိုပဲကျွန်တော်ဒီဥပဒေနဲ့ညီဖြစ်ဖို့အတွက်လည်းအခုနိုင်ငံတော်သမ္မတပြီးရောအတိုင်ပင်ခံပုဂ္ဂိုလ်တွေပြီးရောသက်ဆိုင်တဲ့ပုဂ္ဂိုလ်တွေပြီးရောပကြခင်မှာကျွန်တော်ဒီအမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေအကုန်လုံးတင်ပြသွားပါမယ
်ဆွဆွဲခံထားရသူနောက်တဦးဖြစ်တဲ့အောင်ဝင်းစော်ကလည်းဒီအမှုကိုကျွလွန်တာမရှိကြောင်းတရားရုံးအထွတ်မှာသတင်းတောက်တွေကိုပြောသွားပါတယ
်ဒီမှုမှာကျဲ34ကိုကျွလွန်နေတာကနပေးရဲ့ဘာလို့လဲကနလက်တပ်သွားဟုတ်ကဲ့ကျွန်တော်ပေးတယ်ဆိုတော့မဟုတ်ဘူးကျွန်တော်ပေးတယ်ကျွန်တော်ပေးအောင်ကျွန်တော်ကပါကျွန်တော်တည်လဲမတည်ဘူးအဲ့တော့ဒီကဲဒီကဲကျွလွန်တာဒီကိုကျွလွန်လို့ကနပေးတယ်ဟုတ်လားကျွန်တော်တည်တော့လား
တနတ်သမားကြည်လင်းအောင်ဝင်းစော်နဲ့ဇေယဖြိုးတို့ကိုကြိုတင်ကြံစီလှုပ်ကြံတက်ဖြတ်မှုပုံမှန်3/2/34တို့နဲ့ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးဒေသအထိချမှတ်နိုင်ပါတယ်။အောင်ဝင်းထွန်းကိုတော့ပြစ်မှုတင်ရှာရင်အမြင့်ဆုံးထောင်ဒဏ်2နှစ်အထိပေးနိုင်တဲ့အားပေးကူညီမှုပုံမှန် 212 နဲ့ဆွဲချက်တင်ထားပါတယ်။အခုချိန်ထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးဒေသပေးနိုင်တဲ့လှုပ်ကြံတက်ဖြတ်မှုပုံမှန် 3/2/1/1 မြင်းဆောင်34နဲ့ဆွဲချက်တင်ထားသလိုဖန်ဝရန်လည်းထုတ်ထားပါရရှင
်တော်ရရှင်များရှင်ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြမဆူရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ပဝင်းကျင်တဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြေဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြေဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမန်ရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပဝင်းဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-932-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မ နက်ဖြန်စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းကဆေးရေးပရိပခါတွေကြောင့်စစ်ရှောင်ထွက်ပြေးနေရတဲ့ဒုက္ခသည်တွေထဲမှာကလေးငယ်တွေနဲ့အရွယ်မရောက်သေးသူတွေအများအပြားပါဝင်နေပြီးတော့သူတို့တွေရဲ့ကျန်းမာရေးပညာရေးနဲ့စိတ်ဓာတ်ရေးရာပိုင်းတွေမှာထိခိုက်မှုတွေရှိနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ဒါအပြင်စစ်ရဲ့အကျိုးဆက်အနေနဲ့အမုန်းတရားစိတ်ထားတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်အကြောင်းအပြည့်စုံကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါလက်ရှိစစ်ရေးသင်းမနေစရခိုင်ပြည်နယ်ဗူဒိတောင်ရတိတ်တောင်ကြောက်တော်ပုံလူကျွန်းမြို့နယ်ကစစ်ရှောင်စခန်းနဲ့အသက်16နှစ်အောက်ကျောင်းသားတွေပါဝင်ကလေးတွေရဲ့အခက်အခဲချင်းတွေကိုစစ်တမ်းကောက်ယူထားတဲ့ရခိုင်မျိုးဆက်သစ်လူငယ်ကွန်ရက်ရဲ့ဦးဆောင်သူကုတန်းလှကသူတို့တွေ့ရှိထားတာနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ်
ကျောင်းနေတဲ့ကလေးတွေအနေနဲ့သူတို့တာမတည့်ရတဲ့အခြေအနေရှိတယ်။ပုံပေးချေဖို့တဲ့အခက်အခဲတွေပေါ့နော်။ပြီးတော့တော့ကျန်တဲ့ဆောက်ရှုံးမှုကဟိုရှိနေနေပေါ့။ဒီဝိကင်းစားကလေးတွေပေါ့။သူကတာလို့ပြတဲ့မိုးကတာလို့မိုးကတည်းနေတယ်။လေဘူးပြင်းချိမှအဲ့လိုနေတဲ့အခါကျအပူတွေထောင်တဲ့အတင်းကိုအဲ့ဒီကလေးတွေကတော့စိုးစိုးဝါခင်းနေတဲ့အခြေအနေရှိတယ်။တော့ကပါရှိပြီးတော့သူတို့စိတ်ခံမှုတွေအရင်ကိုသူတို့ဒီအကြောင်းတရားလည်းပြန်ပေါ်လာရှိတယ်။ဟိုတစ်ချက်လူစိမ်းနေနေလို့ဆိုသူတို့ကြောက်တဲ့အပိုင်းတွေတော့တာလို့မျိုးတွေကျွန်တော်ပေါ်ပြတာတော့ဗျ။
တမတော်နဲ့ရခိုင်လက်နက်ကန်ဖွဲ့ AA တို့ကြားတိုက်ပွဲကြောင့်စစ်ဘေးရှောင်ကလေးတွေအနေနဲ့ပညာသင်ကြားရေးပိုင်းအနှဲ့ချက်တွေဖြင့်လူမျိုးရေးမုန်းသည့်စိတ်တွေရှိလာနိုင်တယ်လို့လည်းကိုတန်လှကဆက်ပြောပါရစေ။
ကျွန်တော်တို့ဒီနေ့ကိုနေ့ကလည်းအခွင့်အရေးပေါ့ပညာရေးကိုအကောင်းဆုံးမရနိုင်တဲ့အခွင့်အရေးမဲ့နေတဲ့အချိန်ခုမှကျွန်တော်ရှိနေကြတဲ့ခါကျရင်ဒီလိုမျိုးဖြစ်လာတဲ့ပြဿနာရဲ့ကျိုးဆက်ချက်ကဘာဖြစ်လဲဆိုတော့ကျွန်တော်တို့ကလင်းတွေပညာတဲ့ခွင့်တွေအရင်အားနေတော့တဲ့အပိုင်းလေးရှိမှာပေါ့တော့ပြီးတော့သူတို့ဟိုအရှိန်ကြားထဲမှာကျွန်တော်တို့ဒီမျိုးနစ်စုတွေပေါ့ကျွန်တော်တို့ကလင်းတွေကြားထဲမှာတဦးနဲ့တဦးဒီအမှုတရားစိတ်သက်တွေဝင်ပြီးတော့ကလင်းတွေမှာလည်းနည်းနည်းဆွေးကဲတော့နိုင်တဲ့အချိန်တော့ရှိရဲ့
လက်ရှိဗူဒိတောင်မြို့နယ်ထဲကဒုံဒိန်ကြာညူပြင်ကျေးတိတ်တော်မြို့နယ်ထဲကဘဲတတူဘုံနှချုံမြို့နယ်ဘက်ကအဆက်မြက်လှဲကြောက်တော်မြို့နယ်ထဲကတောင်မင်္ဂလာကန်ဆောင်ဝါတောင်စစ်ဆောင်စခန်းထဲမှာဆိုရင်ငါးနှစ်အောက်ကလေးကျမပေါင်း450ကျော်ငါးနှစ်ကနေ18နှစ်အောက်ကျမပေါင်း1190ကျော်ကျောင်းနေရွယ်880ကျော်ကိုဝန်ဆောင်မိခင်80ကျော်ရှိနေတယ်လို့လဲရခိုင်မျိုးဆက်သစ်လူငယ်ကွန်ရက်ဖွဲ့ကနေစစ်တမ်းကောက်ယူထားတာပါဒီစည်ရင်စရာဟာတွာလာလို့လွယ်ကူတဲ့စစ်ဆောင်စခန်းကအချက်လက်တွေကိုကောက်ယူထားတာဖြစ်ပြီးတွာလာခွေပိတ်ပင်ထားတဲ့စခန်းလေးကလေးတွေစည်ရင်မပါရှိဘူးလို့ကိုတန်းလှကဆက်ပြောပါတယ
်စစ်ဘေးဆောင်နေရာမှာလာပြောင်းလဲလူတွေမဟုတ်ပဲတွာလာခွေကိုပိတ်ထားတဲ့ရွာတွေရှိတယ်တော်လာခွေပိတ်ထားတယ်ဆိုတာကဘယ်မှကိုလို့ဆက်ပြလို့မရဘူးပေါ့ဗျာတိတော့ဆုံးမှာချင်းကျတဲ့သမီးနာကြည့်ော်တို့နဲ့ဒီလေလေးစီစင်းကလည်းကျွန်တော်တို့မရနေသေးဘူးနောက်တစ်ခါကိုမစိုင်းတောင်ပေါ့ဘူးတိတော့ချန်ညိုကေကနေအထီးကုန်လည်းတော်ရတဲ့ရွာတွေအဲ့ဒီရွာတွေဆိုတော့ကျွန်တော်တော်လို့မရဘူးပေါ့စစ်တပ်တွေကတော်လို့ခွဲမရှိဘူးတိတော့ကစင်းရကျွန်တော်တို့မရနေဘူ
း2018နိုဝင်ဘာလကကစပြီးအခုချိန်ထိသမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေကြောင့်နေရစွန့်ကွာထွက်ပြေးရသူစစ်ဆောင်ဒုက္ခတွေ6000တက်မလဲရှိနေပါတယ်ဇန်နဝါရီ28ရက်နေ့ကရတိတ်တောင်မြို့နယ်သမိလိုက်ရွာတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ကလေးငယ်တို့လက်နက်ကြီးကြီးစားထိမှန်တိုက်ဆုံသွားသလိုအမျိုးသမီးတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နှစ်ဖက်ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကိုရပ်ဆိုင်းပြီးနိုင်ငံရေးနှီးလန့်တဲ့အတွေ့အုံဖြေရှာကြဖို့ရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်ရပ်ဖက်ဖွဲ့စည်းတွေကကြေညာချက်ထုတ်ပြီးတောင်းဆိုထားကြပါတယ်။လက်ရှိကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်တပ်မတော်ကနေစီရင်အားဖြည့်တင်ထားစေအခြေအနေကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာမယ့်အခြေအနေရှိတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကြားပြည်နယ်ဘက်မှာတော့ဗိုလ်ချုပ်ကျေးရုပ်ဖျက်သိမ်းပေးဖို့ဒေသခံတွေဆန္ဒပြနေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ကြားပြည်နယ်လွိုက်ကော်မြို့ကနဟေဝံပန်းချံထဲမှာစိုက်ထူလိုက်တဲ့ဗိုလ်ချုပ်ကျေးရုပ်ကိုဖျက်သိမ်းပေးဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ကရင်လူငယ်အယောက်20ကိုရဲကဖမ်းဆီးလိုက်ပြီးတော့ပုံမှန်19နဲ့အမှုဖွင့်အရေးယူလိုက်ပါတယ်ဒီလိုဖမ်းဆီးတာကတော့ကြိုတင်ခွင့်ပြုချက်မတင်ပြတာကြောင့်လို့ရဲကပြောပြီးတော့ကရင်ဒီလူငယ်တွေဘက်ကတော့ဆက်ပြီးတော့ဆန္ဒထုတ်ဖော်သွားမယ်လို့ပြောပါတယ်ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
ဗိုလ်ချုပ်ကျေးရုပ်ကိုဇန်နဝါရီ31ရက်မှာအစိုးရအစီအစဉ်နဲ့စိုက်ထုတ်ခဲ့ရဖြစ်ပြီးရုပ်ထုထားရှိရာလွိုက်ကုံမြို့ကန္နာဟေဝံပန်းချံဝါမှာကရင်နီလူငယ်အယောက်20ကတပိတ်စကန်းဖွင့်တောင်းဆိုခဲ့ရကနေဒီနေ့မနက်7:00နာရီမှာတော့ရဲကဖမ်းဆီးလိုက်ပြီးပုံမှန်19နဲ့အမှုဖွင့်အရေးယူထားတာပါဒီလိုဖမ်းဆီးတာဟာငင်းညာစွာစုဝေးခွင့်မတင်ပြလို့ဖြစ်ကြောင်းလွိုက်ကော်ရဲစကန်းဒူရဲမူဝင်းထေကပြောပါတယ်
ဟုတ်တယ်ဒီနေ့တခါတရားဆုံးအကူဖြည်းဖြည်းစကူကျွန်တော်တို့ကဒီဂျင်းကြီးစကူအားကားမတင်လို့ပြဆိုတာပဲကြည့်တ
ယ်။ဗိုလ်ချုပ်ကျေးရုပ်စိုက်ချူဟာနဲ့ပတ်သက်ပြီးကရင်ဒီလူငယ်တွေကအချက်သုံးချက်တောင်းဆိုထားကြောင်းတပိတ်စကန်းမွင့်တောင်းဆိုခဲ့တဲ့လူငယ်တွေတဲကတယောက်ဖြစ်တဲ့ကိုဒီဒီကပြောပါတယ
်။ဒီကတော့ဒီဗိုလ်ချုပ်စံကျေးရုပ်သူဒီစားဖို့တဲ့ဟိုဒီလွန်ချူစံနာခိုင်ဘွဲ 老婆原来顾家与爹要住陪家陪护呢，那个这个给人们就那他也没都能表演的，俺家比都那这三年里的嘛，他们呢要路拉的尽快的，比如也里的嘛，他不呢，俺家这三年嘛，我们他不成了嘛，吃东西就到处了嘛，好。地老地内家朋友的走来，我那主要家朋友的，他们嘛老的好，地地那的苦啦，我们老无那不不零零嘞，那差价我那，主要个云南走来咯，哦，伢弟弟蔡文伟的，他们嘛走来都是给人做，弟弟不散我那，地内家朋友的都说他了。
小土地上部接等唐西亚文件当所的白马本人名单目目西亚转乌布地内门尼江委办套票台的 A 盘比萨的账户内地内配发外第一内转内德马达西古北部塔巴的给印尼龙的里个南半设备要三大突破干过大部内变成内的路也是干嘛不马事故内天天看大家的给印尼龙的里个表话的给印尼龙的里个不就只有没塞土部并龙各地各物的个阿刚的跑步门尼个三大突破给比美给亚比内苏亚个配发外内页那趟设施嘛第一时间给亚路给印尼配置的地内突变来的突破大几年间嘛破变塔巴的给亚比的文件就个不就只有塞土大国比如三大没八位楼段嘛没好屋楼各地别个北美那趟设国是那外那设国也嘛有度过没有来过就拉比都是第一嘛塞土来的撇巴的苏亚个 Federal 比昂苏国第三位楼松撇塔北美阿库路 Democracy 尼兰的对配的楼业的国协单部楼将格瓦那个给印尼一百块钱塞股个都把他突变成的库国嘞到家里没那白马突变塔巴的那起码嘞年年一转用地目第三年的嘎拉撇楼打过协单部楼将当苏亚撇的楼给印尼龙个的个标价瓦的
古早太的人被不给他撇巴的心到家年年给的人乱的个罗的老巴呗VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာဖြစ်တယ်လို့ Democratic မြန်မာအသံ DPP မှာလည်းတစ်ဆင့်ပြန်လည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွေဦးကတလှည့်ကြီးညာပေးပါမယ်ရှင်
ဗင်နီဇွဲလာတက်ခံခေါင်းဆောင်ဟွမ်ဂွာရီတို့ကသူ့ကိုချင်းချောက်ဖို့ကြိုးပမ်းတဲ့အနေနဲ့ကာကတ်မြို့တော်ကဇနီးဖြစ်သူရဲ့တက်ခံကိုလွန်ရွေးအန္တရာယ်နဲ့ရောက်လာတဲ့အကြောင်းပြောလိုက်ပါတယ်။လူများကြောက်ကြရတဲ့အထူးရဲထောက်လှမ်းရေးတွေမနေ့တုန်းကရောက်လာချိန်မှာတော့ဇနီးဖြစ်သူဖာဗီယန်နာကိုမင်းမြန်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ဆိုင်ရာတင်းမာမှုအခြေအနေတွေပြောင်းပြန်ပုံစံအထိဖြစ်သွားနိုင်တယ်လို့တရုတ်တူဝန်ကြီးချုပ်လီဝေးနဲ့အင်ပီရိုမှာကြာသပတေးနေ့ကဆွေးနွေးပြီးသမ္မတဒေါ်နယ်ထရန့်ကအပြုသဘောပြောကြားလိုက်ပါတယ်။အလုံးအစင်ပြပြသဘောတူညီနိုင်မယ်ဆိုရင်အမေရိကန်နဲ့တရုတ်နိုင်ငံကြားအကြီးမားဆုံးကုန်သွယ်ရေးသဘောတူညီမှုကြီးတော်ဖြစ်လာနိုင်တယ်လို့လည်းသမ္မတထရန့်ကပြောဆိုလိုက်တာပါအမေရိကန်ကမြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာတိုးတက်မှုတွေအကန့်အသတ်နဲ့သာရှိနေတဲ့အကြောင်းမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသဖွင့်ကပြောဆိုလိုက်ပါတယ်လက်ရှိအခြေအနေထက်ပုံမတိုးတက်ဖို့လိုလားရမလဲလွန်ခဲ့တဲ့6လအတွင်းပြစ်ထွန်းမှုတချို့သာရှိခဲ့ပြီးမျောတည်တဲ့ပုံမျောလင့်ချက်တွေလည်းရှိနေတဲ့အကြောင်းစတန်ဖို့ဒ်ဒက်သူကမင်းကုန်းမှာထည့်သွင်းပြောဆိုလိုက်တာပါရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်နာခုနှစ်စီရင်ချက်ချထားတဲ့ပေါ်တရားလွှတ်တော်ချုပ်မှာဒီနေ့ပဲအယူခံတင်သွင်းလိုက်ပါတယ်။စီရင်ချက်ပေါ်အယူခံကိုရန်ကုန်တိုင်းတရားလွှတ်တော်ကဒီလဆန်းမှာပယ်ချလိုက်တဲ့အတွက်အခုနောက်ဆုံးနေပြည်တော်ကပြည်တော်စုတရားရုံးချုပ်မှာအကျိုးဆောင်ရှင်းနေတွေအယူခံထပ်မံတင်သွင်းလိုက်တာပါ။အောက်တရားရုံးရဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်မှုတရားလွှတ်တော်ချုပ်ကိုတင်ပြထားပြီးတရားမျှတမှုရှိရှိနဲ့သတင်းတော်တွေပြန်လည်လွတ်မြောက်လာဖို့မျှော်လင့်နေကြောင်းလည်းရိုက်တာသတင်းဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါချိန်ထဲမှာပဲသူတို့မှုနဲ့ဆက်ဆက်ပြီးဖန်ဆီးခံထားတဲ့ဒူရဲမှုဟောက်မှုရဲ့နိုင်ငံကတော့ဒီကနေ့ပဲပြန်လွတ်လာပါတယ
်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တောက်ကြညက်နေကြီးရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုက်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်ကျမကစုမော်မှာဒီညက်နေကြီးအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington,